ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နောက်ရှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပွဲတွေကသမ္မတအဖြစ်တရားဝင်မှုကိုထုံးနဲ့တက်ခတ်ဖို့ဆွဆဲချက်တက်တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောက်ဟီလာရီကလင်တန်ကိုသမ္မတလောက်ထရမ့်ကအနံ့ယူနေအောင်ဂျောင်းဝင်ကူညီရဲ့လိုရတွေကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။လက်နက်ထိန်းချုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်သွားမှာဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေနှုတ်ထွက်သွားမှာကိုစိုးရိမ်ကြောင်းလဲမစ္စတာပူတင်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အပြိုင်ဆက်လက်နဲ့တက်ဆင်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်အင်အားတောင့်တင်းအောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲပြောဆိုသွားပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အမေရိကန်ကအင်အားသုံးဖြည့်ရှင်မဲ့စီစဉ်ဟာစိုးရတဲ့ကျိုးဆက်တွေကျင်းဝနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ပေါ်လက်မခံကြောင်းပြောဆိုပေမဲ့ဒီလိုလို့အောင်အမေရိကန်ကစခဲ့တာလို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့နိုင်ငံရေးအရာပြိုင်ဆိုင်မှုရှိတဲ့စနစ်တစ်ခုရှိဖို့လိုအပ်ကြောင်းဒင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုသွားတယ်လို့ရှင်းနေတဲ့ရွေးကောက်ပွဲလေးကျင်းပတဲ့အခါမြင့်မြတ်တဲ့ရုရှားပါတီကနေရှင်ပြိုင်မယ်အစားတတိပုဂ္ဂလဖြစ်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတပူတင်ကဝန်ကြီးချုပ်ဖြစ်နေရောသမ္မတဖြစ်နေပါရုရှားနိုင်ငံအကြီးအကဲဖြစ်1999ခုနှစ်ကလေးကတာဝန်ယူလာခဲ့တာဖြစ်ပြီး2024ခုနှစ်ထိတာဝန်ယူနိုင်ဖို့ရှင်းနေရွေးကောက်ပွဲမှာပြန်လည်ရွေးကောက်မယ်အစီအစဉ်ကိုလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတည်ဝင်ကြေညာထားတာဖြစ်ပါတယ်